မင်္ဂလာပါရှင်။ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။စစ်ကောင်စီကိုဗစ်တတိယလှိုင်းကိုကင်တွယ်ဖြေရှင်းနိုင်မလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင
်။စစ်ကောင်စီလောက်ကျမ်းမာရေးဝန်ကြီးဌာနထုတ်ပြန်ချက်တွေအရဖေဖော်ဝါရီလနေ့နောက်ပိုင်းCOVID-19 ဗိုင်းရပ်စ်ပိုးတွေ့လူနာနဲ့ဖေဆုံးသူအရေအတွက်နည်းလာသလိုလက်ခံကူးစားပေးရတဲ့ active လူနာအရေအတွက်လည်းတဖြည်းဖြည်းကျဆင်းလာတယ်လို့ဆိုပါတယ်။ဆရာဝန်တွေနဲ့သတင်းစာဆရာတချို့ကဒီစီးရင်စရာကိန်းဂဏအရေအတွက်ကိုအပြည့်အဝယုံစားလို့မရဘူးလို့ဝေဖန်နေကြတဲ့အတိုင်းအရင်ကလူနာတွေ quarantine ဝင်နေသူတွေနဲ့ပြည့်နှက်နေခဲ့တဲ့အရေးပေါ်ကူးစားရေးစင်တာတွေပိတ်သိမ်းသွားကြတာကိုတော့တွေ့မြင်ကြရပါတယ်။ဒါပေမဲ့အခုဇွန်လပိုင်းကစဗိုင်းရပ်စ်ပိုးတွေ့သူတရက်ကိုအယောက်100ဝန်းကျင်တချို့နေ့တွေမှာ200ကျော်300တွေ့လာရသလိုစစ်ကောင်စီကျန်းမာရေးဝန်ကြီးဌာနဘက်ကလိုအပ်ရင်အသုံးပြုနိုင်ဖို့ကုသရေးနဲ့ quarantine center တချို့ဖွင့်လှစ်ဖို့ပြင်ဆင်နေတာကိုလည်းတွေ့ရပါတယ်မြန်မာနိုင်ငံအတွက် covid virus ရောဂါကူးစက်မှုတတိယလှိုင်းဝင်ရောက်လာတော့မလားဒီအခြေအနေကိုစစ်ကောင်စီလောက်ကျန်းမာရေးဝန်ကြီးဌာနကရောကင်တွယ်နိုင်မှာမလားဆိုတဲ့ကိစ္စစိတ်ဝင်စားဖို့ကောင်းနေပါတယ်
ဒီကနေ့အချိန်ထိကမ္ဘာတစ်လားလူပေါင်းသန်း180ဝန်းကျင်ကူးစက်ခံရပြီးလူပေါင်း4သန်းနီးပါးသေဆုံးခဲ့ပြီဖြစ်တဲ့ COVID-19 ကပ်ရောဂါဟာ2020ပြည့် match လ23ရက်နေ့ကစမြန်မာနိုင်ငံကိုရောက်ရှိကူးစက်လာခဲ့ပါတယ်2020ပြည့်ဩဂုတ်လနေ့အထိကိုကိုဗစ်ပထမလှိုင်းကူးစက်မှုကာလအဖြစ်သတ်မှတ်ပြီး9လနီးပါးအတွင်းကူးစက်ခံရသူ385ယောက်ပဲရှိခဲ့တာပါအဲ့ဒီအချိန်ကစနေ့စဉ်ကိုဗစ်ကူးစက်ခံရသူအရေအတွက်တဖြည်းဖြည်းမြင့်တက်လာပြီးအမြင့်ဆုံးအဖြစ်အောက်တိုဘာလ10ရက်တနေ့တည်းမှာကူးစက်ခံရသူ2158ယောက်အထိရှိခဲ့တာတွေ့ရပါတယ်။နောက်ပိုင်းတဖြည်းဖြည်းကျဆင်းသွားပြီးဆီယာနာသိမ်းပွဲဖြစ်တဲ့ဖေဖော်ဝါရီလ10ရက်နေ့မှာကူးစက်ခံရသူ209ယောက်စုစုပေါင်းကူးစက်ခံရပြီးသူ34000ကျော်နဲ့သေဆုံးသူစုစုပေါင်း3138ယောက်ရှိခဲ့ပါတယ်။ဩဂုတ်လနဲ့ဒုတိယအပတ်ကနေအဲ့ဒီကာလဝန်းကျင်အထိကိုဗစ်ဒုတိယလှိုင်းကာလလို့သတ်မှတ်နိုင်ပါတယ်။မြန်မာနိုင်ငံမှာကိုဗစ်စပြီးကူးစက်မှုရောက်လာတဲ့အချိန်အထိကျန်းမာရေးဝန်ကြီးဌာနမှကိုဗစ်ကိုစစ်ဆေးနိုင်တဲ့အခြေအနေတောင်မရှိခဲ့ပါဘူး။ပထမပိုင်းမှာနှကောင်းနဲ့အာခေါင်တိုးကပ်နမူနာတွေထိုင်းနိုင်ငံကိုပေးပို့စစ်ဆေးခဲ့ရပြီးနောက်ပိုင်းကျမှပြည်ရင်းမှာစစ်ဆေးနိုင်ခဲ့တယ်လို့2020ပြည့်နှစ်လယ်ပိုင်းအရောက်မှာတော့ COVID-19 မျိုးပီစာတစ်ခုလုံးကိုဓာတ်ခွဲသုတေသနလုပ်နိုင်တဲ့အထိတိုးတက်မှုရလာတာတွေ့ရပါတယ်။အဲ့ဒီအချိန်က NLD အစိုးရနဲ့ကျန်းမာရေးဝန်ကြီးဌာနဟာ COVID ကာကွယ်ကုသရေးလုပ်ငန်းကြီးတစ်ခုလုံးကင်တွယ်နိုင်ဖို့အတွက်ပြည်သူတရက်လုံးကိုစီယုံပြီးအားလုံးပါဝင်ဖြည့်ရှင်းတဲ့နည်းကိုကျင့်သုံးခဲ့တယ်လို့တိုင်းပြည်စီးပွားရေးအထူးကိန်းနေအောင်လဲစ조사ခဲ့တာတွေ့ရပါတယ်။ရလက်အဖြစ်အာဆီယံ10နိုင်ငံမှာ COVID ကိုရင်ဆိုင်နေရတဲ့အတိုင်းတိုင်းပြည်စီးပွားရေးအပေါင်းလက္ခဏာပြတဲ့3နိုင်ငံမှာပါဝင်ခဲ့တယ်လို့ February 1ရက်နေ့အထိ COVID ကြောင့်သေဆုံးသူ 1.400 ခန့်လုံးပြန်လည်ကောင်းမွန်လာသူ 69.500 ခန့်လုံးထိရှိအောင်စွမ်းဆောင်နိုင်ခဲ့ပြီးဒါဟာကမ္ဘာပြန့်မြသေဆုံးမှုနှုန်းအောက်နည်းနည်းလေးနှိမ့်တာတွေ့ရပါတယ်ပြောရရင် NLD အစိုးရလက်ထက် COVID-19 ကပ်ဘေးရောဂါကိုအတိုင်းအတာတစ်ခုတည်းနိုင်နေကင်တွယ်နိုင်ခဲ့တယ်ဆိုတာပ
ါဆရာနာသိမိနောက်မှာတော့အခြေအနေတွေပြောင်းလဲကုန်ပါတယ်ကျန်းမာရေးဝန်ကြီးဌာနလက်အောက်ကဆရာဝန်တွေပါမောက်ခတွေအစိုးရလုပ်ငန်းခွင်မဝင်ပဲ CDM လုပ်ကြပါတယ် CDM လုပ်တယ်ဆိုပေမဲ့ပြည်ပဆေးဝန်တွေဆေးခန်းတွေအခမဲ့ဆေးကုသရေးဌာနတွေမှာကုသမှုဆက်လုပ်ကြသလိုဆန္ဒပြပွဲတွေကိုစစ်တပ်ကအကြမ်းဖက်ပစ်ခတ်သတ်ဖြတ်နေနေနေစဉ်ကာလကြုံရနေရတွေမှာဒဏ်ရာရသူတွေကိုဆေးကုသမှုပေးကြပါတယ်။လိုအပ်လို့အရေးကြီးလို့ဖိတ်ခေါ်ရင်အစိုးရဆေးရုံတွေစီလဲသွားကုသပေးမယ်လို့ဆိုပါတယ်။ဒါပေမဲ့လည်းပြည်ုံမီးမင်းအွန်လိုင်းဦးဆောင်တဲ့စစ်ကောင်စီရဲ့ဆရာဝန်တွေပါမောက်ခကြီးတွေအပေါ်တုံ့ပြန်မှုကတော့ပြင်းထန်ပါတယ်။ပုံမှန်9-9ကနဲ့ဖန်ဝရန်တွေထုတ်တာ၊ဘယ်နေရာမှာဆေးကုကုတွေ့တာနဲ့ဖန်စီတာ၊ CDM ဆရာဝန်တွေဆေးကုတဲ့ပုဂ္ဂလိကဆေးရုံဆေးဘေးကအခမဲ့ဆေးကန်းတွေကိုပိတ်ပစ်မယ်လို့ချိန်ချောက်တာအရေးယူပိတ်ပစ်တာတွေလုပ်ခဲ့ပါတယ်။ဒါနဲ့မကအဲ့ဒီဆရာဝန်တွေရဲ့နိုင်ငံကူးလက်မှတ်ကိုဖျက်သိမ်းပြီးပြည်ပထွက်ခွာခွင့်ပိတ်ပင်တာဆေးကုသခွင့်လိုင်စင်ရုပ်သိမ်းတာမျိုးအထိလုပ်ခဲ့ပါတယ်။အကျိုးဆက်ကတော့ကျန်းမာရေးစောင့်ရှောက်မှုကဏ္ဍကြီးတစ်ခုလုံးထိခိုက်ကုန်ပြီးအဲ့ဒီထဲမှာ COVID-19 ကာကွယ်ကုသရေးလုပ်ငန်းတွေလည်းပါဝင်သွားပါတော့တယ်။
เอ็นเอลดีส่วนใหญ่เลือกแต่ตรงนั้นก็ฟิกาเวซียาบุยามบุเวรียาบุสนิทจะทุนเนนนายมุเป็นเส้นสายเขตเลยเชื่อใจอาชาในเงินรีเดมาก็ฟิกาเวซีสอโซยาชิทุนเนนนายเงี้ยพิเคราดูยาบาร์บุจงมุจิไม่เอาไหลอุซองเนี่ยสิทธิ์กับอาณาติงยีนับไปมาโรปีดูเรียก็กูอันยีน่าทำดีกาเวซีทุนเนนนายมิวกูร่าเลมเคนจะเป็นมาเคจาบาร์ ดีลูเน่สกาวซีจะมาอยู่วิจิตรนะฮะอยากทำเรื่องการเกษตรโชว์กูเราซีซันท่าเรื่องอุตสุริไลสนิทจะจ้าทุนเนี่ยนำอยู่มาลงในนอเวอยากกัดดีเดอแต่เช่นเนี่ยไลออทุนจะดูเรื่องทุนเนี่ยเป็นเช่นนิวยาวตัวเก็บไว้นับไปปีดูมีอาสุจิฮะก็ไปกาเวซีเวียูเม่ยามงวีเดลูเรนทำอยู่กูเราเต็มโลกจารวาวเจ้าอย่างนี้สกาวซีเล่ามาก็ไปกาเวซีทุนเนี่ยสีสิพีโอพีเอพิจารณาดูเอาเงินมุ่งเลยไม่ยารวาว ไอ้ที่โลกเชนีเอามาก็เป็นกุศลขยะตัวเชื่อตัวโตลาตัวเลยการเวียนวิจิตรนะเดฟเฟนซ์เซอร์วิสเมดิคอลรีเซิร์ชเซ็นเตอร์เยเด็กเวสเซจเอียก็เป็นหนึ่งในมิโอปีซาเปียงเลนีเดปูดุยตุสติอาชินีดีอินเดียอเมริกันเป็นเดจามานีสเปนไอร์แลนด์เนสุสเซอร์แลนด์ก็ปอบีกุศลเนี่ยเนี่ยมิโอปีซาเปียงไวรัสเรลูสุทาวาเรดับยีนับไปไวรัสโบกุศลมุริฮะ
สาธิตเจ้าหน่วยมาพิปอนิราเจ้าสิ่งสิ่งเจ้าหน่วยอาจจะเป็นผู้พิอาเป็นลูกไก่ในมือริกาเล่ก็เป็นหนึ่งในเป็นหน้าด้วยส่วนใหญ่ที่สิบไปที่เกิดกูเป็นหนึ่งในเป็นหน้าฮะจะไม่ใช่เป็นหน้าพิเดด้วยส่วนใหญ่เนี่ยจะไม่ทันนักเสียวหน่วยปามอคารุยสิวหน่วยซีซีลงลงไก่ด้วยพิเศษยามเป็นหน้ามีว่าแต่เนี่ยมันก็ปีดูเดียลงในสายเนี่ยเป็นหน้าเลยพิเนียเนี่ยด้วยปีดูเรื่องสิ่งอื่น ปีดูเรียบูบังปาวันมูอาเนี่ยพิเศษยามเป็นหน้ามีเลยพิบาร์เลยทำไมแม่และชิมิมานังงามาปุจงมุยไม่เอาไหนเนี่ยสิ่งสิ่งอาณาตินาโกไม่ใช่ลูกนี่บางส่วนเนี่ยสั่งเจียนสนับยานี่เลยปีดูเรียกูยันดูเรียลูจะบอกทับีปีขาดสับเพียพันสีนี่เสะท้องชาลูนี่ละกูเป็นไหนดีใจเพียยมาเสียดังงานนี่ปาวันเกเรเสียวงปามอคาจะมาอยู่วันนั้นเรียกูชิมิอบีอารมณ์ดูดูลูกอาเมซ่ายันดูเรียจะพูดวันนั้นทุกพันสีท้องชา เสกุดาคุณไลเซนยกตัวสาระดีลงในตาเจ้าเนี่ยมันยังไงกูเป็นนายนี่จัดยาไลอันเดียฮะตัวนี้สวยนี่อาบีพิจิตรูปีรีปีรุกะจีเจียาวจ้าแม่เชนิมิวเล่พิปอลันเดียวมา